မြန်မာနိုင်ငံဝန်လက်နက်ကင်ပိပကတိနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်ဆင်ရနာသိမ်းပြီးနောက်ပိုင်းနေရဲဆုံးခွာသူ၂သိန်းလောက်ရှိနေပြီးမကြတဲ့ရင်ကမုတ်တုံမှုရသွမှုတွေကြောင့်ဇူလိုင်လကတည်းကလူပေါင်း၁သိန်း၂000ကျော်လောက်ကလည်းရေပေးတံခံရတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရုံးကပြောဆိုလိုက်တာပါ။
Our team and our partners are making efforts to reach around 3 million people in need.
ကုလသမဂ္ဂနဲ့ the President of Syria ရေဝကူညီရင်းနဲ့ကာယောဂတုံ့ပြန်ဆောင်ရေးပါဝင်ကာဝယ်ဆောက်ရှောက်မှုတွေလိုအပ်နေသူ3သန်းလောက်ကိုအကူအညီပေးနိုင်မှုကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Florencia Sotonino ကဗိုလ်ထုနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလိုအပ်နေသူတွေအကူအညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုဖို့မြန်မာနိုင်ငံရှိစိတ်ကုလသမဂ္ဂတာဝန်ရှိသူတွေကထပ်မံတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာဝယ်ဆောက်ရှောက်မှုတွေနဲ့ကိုဗစ်ရောဂါကာဝယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံတွေနဲ့အညီမြင့်မြတ်တာရနဲ့လွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဆင်ရနာသိမ်းခဲ့တာ9လရှိလာပြီမဲ့ဆန့်ကျင်ကွမ်းကွမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေတာလည်းဖြစ်ပါတယ်